ွင်းပြည်နယ်ပလဝမြို့နယ်ကခြေရွာတွေကရွာသားတွေကိုပြည်သူစစ်တင်နှံတက်ရောက်ဖို့ဆိုပြီးစစ်ကောင်စီတက်ကနေပြီးတော့စရင်ကောက်ယူနေပါတယ်ဒီလိုမျိုးဒီပြည်သူစစ်တင်နှံတွေတက်ဖို့စရင်ကောက်ယူနေတဲ့အပေါ်မှာတော့ပလဝချင်းကာကွယ်ရေး CDF အဖွဲ့ကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်ဆက်ပြီးတော့လုံမယ်ဆိုရင်အရေးယူသွားမယ်ဆိုပြီးတော့လည်းထုတ်ပြန်ကြေညာပါတယ်ဒေသခံတွေကတော့လက်နက်ကိုင်အဖွဲ့တွေကြားမှာကြက်တဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့တာကိုငင်းကျန်းပြောပြပေးပါရှင်
ပလဝမြို့နယ်မှာပြည်သူစစ်တင်တန်းတက်ရောက်ဖို့စီရင်ကောက်နေတဲ့ပေါ်ကန့်ကွက်ကြောင်းပလဝချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ကာလကာရှိကျွန်တော်တို့ internet line ဆက်တော့ပါလေခံရတယ်။ဒီအမောင်းချခံရတဲ့ geo တွေမှာပြည်သူစစ်ဆိုတဲ့နာမည်ကိုလွေသွုံးသွားလုပ်ပြီးမှစကားစားရဲ့အင်အားဒီချက်ပူရလာဖို့နဲ့သူတို့ဖက်ကိုပါလာနိုင်အောင်ကျွန်တော်ကပြည်တက်တဲ့ဆက်မှာအားမပေးအောင်ဆိုရဲဒီမျိုးစုံကတော့မိုင်းတိုက်ပြီးမှစီယုံနေတဲ့ပုံမှာကျွန်တော်တို့အနေနဲ့လုံးဝလက်မခံနိုင်ကြအကြောင်းရှိလို့
ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကပလောဝမြို့အခြေဆိုင်အမှတ်289တိုင်ရင်းထဲမှာဒေတာရင်းစစ်စင်ရေးတွေလုပ်ဖို့ဝင်ရောက်တက်ဆွဲထားတဲ့အမှတ်17တပ်မမှုကိုတိုင်ကျေးရွာအုပ်ချုပ်ရေးမှုတွေကိုခေါ်ယူတွေ့ဆုံပြီးပလောဝမြို့နယ်အနီးတစ်ဝိုက်ကျေးရွာ9ရွာမှာပြည်သူစစ်ဖွဲ့စည်းပုံအတွက်လူဦးရေအနည်းများပေါ်မူတည်ပြီးတရွာလင်း15ဦးကနေ30ဦးထိဒီဇင်ဘာလ3ရက်နေ့နောက်ဆုံးထားစီရင်ပေးဖို့ပြောဆိုခဲ့ပါတယ်ဒီဇင်ဘာလ3ရက်နေ့နောက်ဆုံးစီရင်ပေးသွင်းဖို့စစ်ကောင်စီဘက်ကပြောဆိုထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပလောဝကာကွယ်ရေး CDF အဖွဲ့ကဒီဇင်ဘာလ6ရက်နေ့စွဲနဲ့တတိပေးစာထုတ်ပြန်လိုက်ပါတယ်ကန့်ကွက်မှုတွေကြားကပြည်သူစစ်ဖွဲ့စည်းဖို့ကြိုးစားမယ်ဆိုရင်တက်ဆိုင်တဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ပလောဝချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတို့ကပြောပါတယ်ပလဝမြို့ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကတော့လက်နက်ကိုင်အဖွဲ့တွေကြားမှာကြက်တဲတဲ့အခြေအနေရောက်နေတယ်လို့ပြောပါတယ
်ကျွန်တော်တို့ဖက်တယ်မှာအသွားလာလေးကဖြစ်နေတာကတကြောပုံကိုယ်ကိုလည်းကြောက်နေရတယ်ဒီကိုယ်ကိုလည်းကြောက်နေရတယ်ဒီကင်းနေဒီကလာဖြစ်နေတယ်ကျွန်တော်တို့ကအော်လုံးနဲ့စီစီအောင်ကတော့ဒီသူတွေကြောက်တော့နေနေရတဲ့အနေအထားပဲဖြစ်နေတယ်ပုံကိုယ်ကဥမာတောက်သူချက်ကိုလည်းကိုယ်ကလည်းယူပြရတယ်ဒီကိုယ်ကတောက်သူချက်ကိုလည်းလည်းယူပြရတယ်အနေအထားကိုပဲကြည့်နေရတဲ့အနေအထားပဲဖြစ်နေတာပေါ့
စစ်ကောင်စီတပ်တွေကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးအဖွဲ့ CDF တွေဟာပလောဝမြို့နယ်အတွင်းကျေးရွာတွေအကြားစိတ်ဝင်နေတဲ့အခြေအနေမှာရှိနေပေမဲ့လည်းဒေသရင်းပြစ်ခတ်တိုက်ခိုက်တာတွေတော့ဖြစ်ပွားတာမရှိသေးပါဘူး။ဒါပေမဲ့မြို့ရင်းဌာနဆိုင်ရာရုံးတွေအပေါ် CDF အဖွဲ့တွေချင်းချောက်မှုတွေရှိလာနေတဲ့အခြေအနေကြောင့်မြန်မာစစ်တပ်ကပြည်သူစစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါ။လက်ရှိပလောဝမြို့နယ်မှာကုန်းလမ်းရေလမ်းခီးကိုကန့်သတ်ထားတဲ့အခြေအနေတွေကြောင့်ဒေသခံတွေတွာလာရေးမှာအခက်အခဲဖြစ်နေပါတယ်။ပလောဝမြို့နယ်အတွင်းရခိုင်ကအေးအေးရခိုင်လက်နက်ကင်နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးပဋိပက္ခတွေကြောင့်ပလောဝနဲ့စမီးမြို့ပေါ်မှာထောင်နဲ့ချီတဲ့ပြည်သူတွေစစ်ဘေးတိမ်းရှောင်ခဲ့ရပြီးအများစုကအခုထိအိမ်မပြန်နိုင်ကြသေးပါဘူး။မြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေပြစ်ခတ်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းချင်းပြည်နယ်မြို့နယ်အများအပြားမှာချင်းကာကွယ်ရေးအဖွဲ့ CDF တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတော်လှန်ခဲ့ကြပါတယ်ခင်ဗျာ